OK, ဒီတနင်္ဂနွေ AP 3ရက်ပို့ကုန်ရောင်းဝယ်ပြန်အပ်ရေးဘိုးဘန်အမေသိပြီးရပ်ပိုင်းတွင်ထွက်လာတဲ့ဒီကုန်သွယ်ရေးဦးစီးဌာနညွှန်ကြားချက်ကိုမကြာခင်ကမှစီးပွားရေးလုပ်ငန်းရှင်တွေသတိပြုမိကြတာမှာတက်ရောက်လာနိုင်မှုအပေါ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးက
ဒီအခုဘာမှဟိုပို့ကုန်နဲ့ပတ်သက်ပို့ကုန်ရောင်းဝယ်ကိုကြီးညာတယ်ဘာမှအောင်ဘိုးဘန်နဲ့ချစ်ပြီးကြီးညာတယ်ဟိုပြောဆိုရင်အီဘူဒါရီပေါ့အီဘူဒါရီကဒီကျွန်တော်အီဘူအနီကိုအင်းလည်းဒီဇီရိုအဲစီလိုပြန်လို့ရမယ်အဲ့လည်းဘူးခုပြရအောင်နောက်ဆက်တဲ့ငယ်ကြီးအော်ဒါယူဒီတနာအီဘူတူမစီဘိုင်းဘိုင်းတော့မစ်ဆိုချက်ပြီးပါလာတော့ဘောနော်ပါလာတော့အမှန်တော့ you know what တော့ဟိုတရားချိန်ဝယ်ပေါ့နော်ဟိုဝင်းစည်းတော့ဟိုမထောင်းတဲ့ဆက်ဒီမကုန်းတော့ပါချင်တယ်အဘူဘန်မူရီပြည်ပြည်တော့ပါမှာဘာလို့ဒီစီလက်ထပ်ပါရကျွန်တော်ကဒီနားဒီဒီဘောလုံးလေးလုံးလို့ရနေပြီးတော့ကျွန်တော်နိုင်ငံစီးပွားရေးတူတက်မှာဘူအားမင်းစလုံးလို့ရနေပြီးတော့အခုကျွန်တော်ကပြန်ပြီး fish breed ပြန်သွားမယ်အနေထားပြန်ရောက်လာတာပေါ့နော်ဟိုဒီတော့ဘယ်လိုရှိတဲ့ယုံကြည်မှုနဲ့တမတိကပုံရိပ်ရှင်တွေဒီလုံးလုံးလုံးလုံးချင်တဲ့ပြောင်းလဲသွားရင်ပို့ပြီးတော့တော့ဒီစီးပွားရေးလက်ပတ်မှုကပို့ပြီးခက်ခဲလာနိုင်တယ
်အဲ့တော့နောက်ထပ်တက်ရောက်နိုင်မှုကိုလည်းအမီမဖော်လိုတဲ့နောက်စီးပွားရေးလုပ်ငန်းရှင်တူက
အဓိကပြောရမယ်ဆိုရင်တော့ကြီးစရာတစ်ခုပြောနေကြတာဗာလဲဆိုတော့ BOD တယောက်တော့တွေ့ရမယ်ဆိုတော့ကျွန်တော်တို့အင်ပိုတာသမားတွေကအခုပြဿနာကစီးပွားကုသံပုံမှန်သွားနေကြမန်နေဂျာကို BOD ရှေ့ယာယီတိုးပေးရမယ်ပုံစံဖြစ်နေပြီနောက်တစ်ယောက်ကတော့ဒါဆိုရင်တော့အဲ့ဒီစီးပွားကုသံညွှန်ကြားမှုတွေ့ဖို့အတွက်ကို BOD တယောက်တည်တံ့ခံရအောင်ပဲဘာဖြစ်လို့လဲဆိုတော့ BOD ဆိုတာညသောပြင် export info အကြီးကျယ်လုပ်တဲ့ကုမ္ပဏီတွေအားဆိုရင် BOD ဘယ်အားမှလဲဒီလိုသာတွေ့ဖို့အဲ့တော့ဘာဖြစ်လဲဆိုတော့ကြီးစရာထပ်ပြောကြီးစရာဆိုရင်တကယ်ဖြစ်လာတော့မှာတန်းစီရအောင်မယ်တိုကင်ရောင်းစားမယ် appointment ရုပ်စားမယ်ပွဲစားရေး agent တွေလုပ်မယ်ချိန်သိပ်မကုန်အောင်မဆောက်အောင်ပေါ့လေဆိုတော့ထုံးစံတိုင်းမှာအားလုံးကြာပြီးသားအစည်းအဝေးရှိတယ်ဆိုရင်ထိုင်ဆောင်တော့ပဲလေဘယ်တော့အရေးကြီးတဲ့ကုမ္ပဏီပဲဖြစ်နေဖြစ်နေအရင်ထိုင်ဆောင်ဆိုရင်သူအစည်းအဝေးမပြင်းပြင်းဆိုတွေးပြီးတော့အဲ့ဒါဆိုတော့ကိုယ့်ကုမ္ပဏီကအရေးကြီးတဲ့စကိတ်စာရေးရှိတယ်တပတ်တည်းမှာ export import လုပ်ရမယ်ဆိုအဲ့ဒီချိန်တိုင်း appointment ရောင်းစားတဲ့ဟာဖြစ်လာမယ် corruption တွေဖြစ်လာမယ် red tape တွေညားလာတော့အဲ့ဒါတွေနောက်ဆက်တွဲကဒေတာတွေကတော့ corruption ကိုဥတည်သွားတော့မှာပဲလေ
ဒါအပြင်အခုလိုဈေးကွက်နဲ့ဆန့်ကျင်ပြီးအုပ်ချုပ်မှုစနစ်တစ်ခုလုံးဖြစ်လာတဲ့အခြေအနေကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဖုံဝင်းက
ဒီ import လုပ်တဲ့လူတွေရဲ့သုံးဖြတ်ချက်ကဈေးကွက်ပေါ်မှာပဲမူတည်ပြီးတော့ဒီနေ့တွင်းမှလားမနေ့ဖြန်တွင်းမှလားသတားမိုးတွင်းမှလားငါးသိန်းမိုးတွင်းမှလားသုံးဖြတ်ရမယ်ဟာကအခုလုပ်ငန်းရှင်တွေကိုစားသုံးဖြတ်တော့မယ်သဘောဖြစ်နေတာပေါ့ဆိုလိုတာကတော့ဘ ਹੁ ဦးစီးစနစ်ပို့ပြီးတော့ညာလာတာပေါ့အဲ့လိုညာလာတာကလည်းမြန်မာပြည်ရဲ့စီးပွားရေးအနာကကောင်းပေါ့လေဆိုလိုတာက1980ကျော်မှာမြန်မာပြည်ကြုံတွေ့ခဲ့ရတဲ့နိုင်ငံသားငွေရှားပါလို့ဖြစ်တဲ့ပုံစံအတိုင်းတဖြည်းဖြည်းနဲ့တူလာတာပေါ့လေအဲ့တော့လည်း80ကျော်မှာတဖြည်းဖြည်းစီးပွားရေးကပြက်လာပြီးတော့တော့နောက်ဆုံးကျတော့ဟိုတန်းကြီးကမောက်ကမာဖြစ်တဲ့အချိန်ကြီးဒီရောက်သွားတာပေါ့ဆိုတော့ဒီဟာတွေကိုဖြည်းဖြည်းရောက်ရောက်မှန်ကန်တဲ့ policy နဲ့ပြန်ပြင်ဖို့လိုတယ်လေဒီတိုင်းတော့ထားရင်တော့မဖြစ်ဘူးလို့ထင်ပါတယ်
အဲ့ဒီတော့ဒီပြဿနာပြန်ဖြေရှင်းသင့်ပုံကိုလည်းအမည်မဖော်လိုတဲ့ပထမစီးပွားရေးလုပ်ငန်းရှင်ကြီးက
ဟိုဝီကြီးမော်တာကဝီကြီးမော်တာတက်ခိုင်မောင်းပြီးကြောင်းလာတက်ဒီအင်ဘိုအစ်မူလေပတ်တဲ့ထရီပေါ်စီကိုကျွန်တော်ဒီနည်းနည်းကဈေးကွက်ကိုကျွန်တော်ပြည်တွင်းဈေးကွက်ကိုပြည်တွင်းလိုအပ်ချက်ကိုနောက်ကပြည်သူချင်းတွေအားလုံးနဲ့သက်ဆိုင်ပြီးတော့မှဘယ်လိုမျိုးလုပ်ရမလဲချက်ပေါ်တော့အခုကကျွန်တော်လုပ်ပြရမှာကဖိတ်ကူလည်းပုံမလုပ်ပြရမယ်အစ်မူလည်းပုံမလုပ်ရမယ်အင်ဘိုစတီကျူလည်းပုံမလုပ်ရမယ်အော်ဒီဒလုတ်တာကတပါလဲအခုလိုမျိုးကျိုးမီစနစ်တွေနဲ့ချိလိုက်တဲ့ခါမှာတက်ပေါ်ပေါ်တော့တော့ပြန်ဆက်သွားတယ်အနေထားကိုကျွန်တော်အားကြီးတွေ့ရတယ်အဲ့တော့ဒီလည်းကျွန်တော်တောင်းဆိုနေတယ်တင်ပြလာကြတယ်ဒီဆော့ဖ်ဝဲဘစ်စနစ်ကိုပုံပြီးတော့ခေါ်ဖို့အတွက်အော်ဒီကျိုးမီစနစ်တွေချောချဖို့အတွက်ဆိုတော့2012ခုနှစ်ကတမန်ယူစီစီဆိုတဲ့ထက်နောက်ပိုင်းကစကြတဲ့ပြည်ကြောင်းလေးဘလော့ဒ်စနစ်ကိုများတော့ချောချတယ်ကျိုးမီစနစ်တွေများရင်ဒါရမှာကော်ရက်ရှင်တွေအများကြီးပါလာနိုင်တယ်အော်ဒါရီယိုဟိုချောချဖို့အတွက်ဆိုတော့ဒီစကြတဲ့ reform ကအများကြီးကျွန်တော်နိုင်ငံကြီးရောက်ခဲ့ရတယ်အခုလိုမျိုးပေါ်ပြန်ပြီးတော့တော့ဘောပြန်သွားတဲ့ခါမှာဘလော့ဒ်စီဝိုင်းဘောရာမိုင်းနဲ့အော်နော်ပြန်တော့ပြန်နေမလားဆိုတော့ကျွန်တော်တို့လုပ်ငန်းရှင်ကြောင်းမှာသူ့ရဲ့ပြီးပါလေ
ဒီနေရာမှာဘာကြောင့်အခုလိုရုတ်တရက်နိုင်ငံခြားငွေထိန်းချုပ်ဖို့ဖြစ်လာရနိုင်လဲလို့မေးရမှာအမည်မဖော်လိုတဲ့နောက်စီးပွားရေးလုပ်ငန်းရှင်ကနိုင်ငံခြားအရန်ငွေပြတ်တောက်တာကြောင့်လို့သုံးသပ်ပါလေ
ကျွန်တော်တင်တော့ reserve ဖြစ်မှာတင်တယ်ဒေါ်လာ reserve ကိုသူကအယောင်းပဲရှိတော့တယ်အရင်အစိုးရလက်ထက်တည်းတုန်းကဆိုရင်အယောင်းရှိတယ်အဝယ်ရှိတယ်အခုကတော့တောက်လျှောက်ကြီးကအဝယ်ဆိုတာတခါမှမရှိတော့ဘူးလေအယောင်းပဲရှိတော့တာ။အယောင်းဆိုတာလေအခုကဒီအစဆုံးပါလေဖေဖော်ဝါရီတနေ့ကနေစပြီး2021ဖေဖော်ဝါရီကဘလောက်ရောင်းထားရဲဆိုတာဖေကကြီးထွက်လာအယောင်းပဲရှိတော့တယ်။အယောင်းရှိတဲ့အပြင်ကိုအပြည့်က export မရှိတော့ဘူးဆိုတော့ထုံးစံ import ပဲရှိတယ်ဒေါ်လာ shortage ဖြစ်မှာပဲလေ။အဲ့နောက်ဆက်တွဲကျွန်တော်အမီးပြတ်တယ်နောက်ဆက်တွဲလေးပေါ့နော်။အဲ့ဒါအပြင်အခုလက်တော့ကစစ်လက်နဲ့ပစ္စည်းတို့ဘာလို့သုံးဆွဲတဲ့ဟာတွေအများကြီးကျန်နေအောင်အဲ့ဒါလေးမြန်တစ်ခေါက်တက်လိုက်တယ်ဆိုဘလောက်ကုန်တယ်တို့ဘာလို့ပေါ့နော
်။ဒါအပြင်အခုလိုတင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်တာကတစ်ဆင့်စ စေတကြတံခံရမယ်အောက်ခြေထွက်လို့သူတောင်သူတူချင်းအထိရိုက်ခတ်မှုဆက်ကြီးနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကဆက်သတိပေးလိုက်ပါတယ်ခင်ဗျာ